ပရိတ်ကြီးရုပ်ဖတ်နီးနဲ့ပရိတ်ကြီးအတိပ္ပယ်အသင့်အသင့်ပေါ့လေတိတ်အကျယ်ကြီးမဟုတ်ပြီမလို့ပရိတ်ကြီးရဲ့အတိပ္ပယ်အသင့်အသင့်သိအောင်ဆိုပြီးတော့စခဲ့တာဟုတ်အဲ့တော့ပရိတ်ကြီး17တုပ်ရှိရမှာအခုပရိတ်ကြီး17တုပ်ရဲ့ရှေ့ကနေပြီးတော့အဲ့တော့တမန်တာဆက်ကဝါလီသူဆိုတော့နတ်ပင်လာတို့ဆိုတော့တတ်တော်တွေချမ်းသာပါစေလို့ဆုတောင်းပြုတာဆန္ဒပြုတာတို့တွေအဲ့ဒါဟိုနေ့ကဖတ်ပြီးပြီဖတ်နီးတော့ပြီးသွားပြီနော်အဲ့တော့မဟုတ်ဆုံးထီအောင်ဟိုဘာခေါ်လဲအခုနံပါတ်1 2 3 4ရှိတဲ့အမှာ6ထီအောင်ဖတ်ပြီးသွားပြီဖတ်ပြီးတဲ့နောက်တခါအဓိပ္ပာယ်နည်းနည်းပြောတယ်အဲ့တော့အဓိပ္ပာယ်ပြောတာတော့4ပဲပြီးသေးတယ်နော်အဲ့တော့ပထမဒါဘာလဲဆိုရင်ဟိုဆက်ကြံလာမှာရှိတဲ့နတ်တွေအကုန်လုံးဒီနေရာကိုလာကြပါမြတ်စွာဘုရားရဲ့တရားတော်ပရိတ်တရားတော်ကိုနာကြပါလို့ဒီလိုပင့်ဖိတ်တယ်နော်ပင့်ဖိတ်ပြီးတော့မြတ်စွာဘုရားရှိခိုးတယ်ရှိခိုးပြီးတော့တခါထပ်ပြီးတော့တရားမင်းရောပေါ့လေအာလုံတော်နတ်တွေကိုပင့်ဖိတ်တယ်ဒါပြေးရွတ်တဲ့ခါကျတော့နတ်တွေကိုဖိတ်ဖိတ်ပြီးတော့မှရွတ်တဲ့ထုံးစံရှိတယ်အဲ့ဒါကိုနံပါတ်5အနေနဲ့ဆိုရင်သဗ္ဗေသူစက္ကဝါလီသူယက္ခာဒေဝာစဗြဟ္မဏောယံအမေဟိကတံပုညာတပ္ပတံပတ္တိတာတကံတပ္ပိတံအနုမောဒိတဝါတမေဃာသာဒနိရတပမာဒရဟိတာဟွန်တုအာရခတုဝိတေတတောဖြတ်ပြီးတော့တခါဒီအစ္စကြဝဠာအာလုံးမှာရှိတဲ့ယက္ခာဆိုတဲ့ဘလူတွေနတ်တွေဗြဟ္မာတွေပေါ့လေအဲ့ဒီဗြဟ္မာတွေဟာကျွန်ုပ်တို့ပြုတဲ့ကုသိုလ်ကောင်းမှုဒီကုသိုလ်ကောင်းမှုကိုသာဓုသာဓုလို့အနုမောဒနာပြုပြီးတော့ကိုတဲ့သာသနာတော်မှာအညီအညွတ်မွေ့လျော်နေတဲ့ကြည်ညိုနေကြတဲ့ဒီနတ်တွေဟာမွေ့လျော်ခြင်းကင်းပြီးတော့ပေါ့လေမမေ့မလျော်ပဲနဲ့ဒီစောင့်ရှောက်ကြပါလို့ဒီလိုနတ်တွေကိုစောင့်ရှောက်ခိုင်းတယ်အဲဒီမိမိတို့ပြုတဲ့ကုသိုလ်ကောင်းမှုဆိုတော့တရားပရိတ်ရွတ်တဲ့ကုသိုလ်ပရိတ်နာတဲ့ကုသိုလ်ပေါ့လေတခြားလည်းပဲမိမိတို့ပြုတဲ့ကုသိုလ်တွေရှိရင်အဲ့ဒီကုသိုလ်ပေါ့အဲ့ဒီကုသိုလ်ကောင်းမှုဆိုတာတဲ့တပ္ပတံပတ္တိတာရကံအလုံးစုံသောပြည့်စုံခြင်းကိုပြုတတ်တယ်တဲ့ဆိုတော့ကောင်းကျိုးချမ်းသာတွေကိုပြီးတတ်တယ်လို့ဆိုတာပေါ့လေကောင်းမှုကုသိုလ်ဆိုတာကောင်းသောအကျိုးကိုပြီးတယ်ဒါကောင်းသောအကျိုးကိုပြီးခြင်းလက္ခဏာရှိတဲ့ဘောတရားကိုကောင်းမှုကုသိုလ်လို့ခေါ်တယ်အဲ့ဒီလိုဒီဟိုကတော့ဒီအကုန်လုံးခဏခဏပါနတ်တွေကိုတိုင်တဲနေတာပါပဲနော်ပြီးတော့နောက်နံပါတ်9ကသာသနတ္တသလောကတဝုဒ္ဓိဘဝတုတပ္ပရာသာသနံပိစလောကင်စဒေဝရခန္တုတပ္ပရာတကနတ်တွေကိုစောင့်ရှောက်ဖို့ရတိုင်တဲရတယ်သာသနာတော်ဤ၎င်းလောကဤ၎င်းကြီးပွားခြင်းအစဉ်အမြဲဖြစ်ပါစေလို့ဒါဆုတောင်းတာပေါ့။သာသနာတော်ကိုရောလောကကိုရောနတ်တွေဟာအမြဲတမ်းစောင့်ရှောက်ကြပါစေတဲ့စောင့်ရှောက်ကြပါလို့နတ်တွေကိုတိုင်တယ်။အဲတော့သာသနာတော်မှာဘေးရန်တို့ဘာလို့ရှိရင်ပေါ်ပေါက်လာရင်ဒီသာသနာတော်ကိုကြည်ညိုတဲ့နတ်တွေကသူတို့စောင့်ရှောက်နေနေပေါ့လေဘေးရန်မှာဘေးရန်မဖြစ်အောင်။အဲလောကမှာလည်းပဲဒီလိုပဲဘေးရန်အန္တရာယ်ဖြစ်မယ်ဆိုရင်သူတို့တတ်နိုင်တယ်မြတ်ဆောင်းလျှောက်နိုင်တယ်ပေါ့အဲဒါကြောင့်မဆောင်းလျှောက်ကြပါလို့ဒီလိုတိုင်းတည်တာပေါ့လေတတ္တိန်ဟွန်တုဒုခိတ္တပေပရိဝါရေဟိအတ္တနောအနိဂာတုမနာဟွန်တုသဟတ္တပေဟိညာတိပိအာလုံသောနတ်တွေတို့မဟုတ်အာလုံသောတတ္တဝါတွေပေါ့လေမိမိတို့ရဲ့အချွေယံတွေနဲ့တကွချွေယံဆိုတော့တာသမီမိတ်ဆွေစတဲ့ပေါ့လေချမ်းသာခြင်းရှိကြပါစေတဲ့ဒီဥပမရှိကြပါစေနဲ့ဘုံမြောက်ဝန်တရှိကြပါစေမိမိတို့ရဲ့ဆွေမျိုးတို့နဲ့တကွလို့ဒီလိုတစ်ခါထပ်ပြီးတော့ဒီကထရေအားလုံးဒီကောင်းတာလေးကြီးပဲသတ္တဝါတွေချမ်းသာပါစေလို့ဟမ်မေတ္တာပြုလာရဲ့နတ်တွေစောင့်ရှောက်ပါစေဘေးရန်အန္တရာယ်ကင်းပါစေလို့ဒီလိုဒီဆန္ဒပြုတဲ့စကလုံးလေးကြီးပဲဒီမှာအဲ့ဒီပြည်တဲ့နောက်ရာဇတော်ဘာစောရာတော်ဘာစသဖြင့်လာတယ်။ရာဇတော်ဘာနော်မင်းဘေးမှာ၎င်းစောရာတော်ဘာခိုးသူဘေးမှာ၎င်းစသဖြင့်ပေါ့လေ။ဒီဘေးရန်အန္တရာယ်ဒီက ဒီဘေးရန်အန္တရာယ်တွေမလာအောင်မကြောက်ရောက်အောင်အဆောင်အရှောက်ကိုယူကြပါဆောင်းရှောက်ကြပါလို့တခါနှစ်တည်းကိုထပ်ပြီးတော့ပြောနေပြန်တယ်အထက်ထပ်ပဲဒီမှာတော့ဒီဆောင်းရှောက်ဖို့ပြောနေတာကတော့အဲ့တော့မင်းဘေးဆိုတာမင်းဆိုတာကောင်းရင်လည်းပဲတကယ်မိဘလိုပဲပေါ့မကောင်းဘူးဆိုလည်းမင်းမှဘေးဖြစ်တတ်တယ်ပေါ့အဲ့တော့မကောင်းတဲ့မင်းဆိုရင်ဒါကဘေးရန်အန္တရာယ်ဖြစ်တယ်တတ္တဝါတွေဆင်းရဲတယ်သူတို့လက်ထက်မှာကောင်းတဲ့မင်းလက်ထက်မှာဆိုရင်တတ္တဝါတွေချမ်းသာတဲ့တန်ပြီပြည်သားရှိပင်ပြန်ပွားတယ်ပေါ့အဲ့တော့အဲ့လိုမကောင်းတဲ့မင်းဘေးမှကင်းဝေးအောင်စောင့်ရှောက်ပါသောရတော်ပါဆိုခိုးသူဘေးနော်မနုဿတော်ပါဆိုလူဘေးအမနုဿတော်ပါဆိုလူမဟုတ်တဲ့တတ္တဝါဆိုဟိုဘလူတရဲတို့တဆေးလို့ပေါ့လေဒါကိုအမနုဿလို့ခေါ်တယ်အဂိတော်ပါမိဘေးဥဒကတော်ပါရေဘေးပိတသတော်ပါတခါတဆေးပဲခါနုကတော်ပါတင့်ကုတ်ပေးတယ်နော်ဒါတော့ဒီရည်ရတော့ကောင်းတယ်တင့်ကုတ်ပေးကကင်းအောင်နတ်တွေစောင့်ရှောက်ခိုင်းတယ်ဟုတ်လားအမားတော့ကိုကကြည့်ပြီးတော့တင့်ကုတ်မနှင်းမယောင်လှုပ်ဖို့ပေါ့ကန္တကတော်ပါဆိုဆူးတယ်နော်ဆူးမဆူးအောင်လဲသူများအကောင်းရှောက်ရှောက်နေတယ်နက္ခတတော်ပါမကောင်းတဲ့နက္ခပေးပေါ့လေဂျိုးတို့နက္ခတူသာကောင်းငယ်မှရှိတယ်ဟာဗာဟာလားယာဟူးစီးနေတယ်ဟာစနေစီးနေတယ်ဟာနဲ့ပေါ့လေနော်ဇနဗဒရောဂတော်ပါဆိုတာကတော့ဇနပုတ်ဆိုတာကတော့တိုင်းပြည်လို့ဆိုလိုတာပါပဲဒီမှာဖြစ်တတ်တဲ့ယောဂဘေးဆိုတော့ epidemic ပေါ့အဲ့တော့ epidemic ဘေးမှာအတ္တဓမ္မတော်ပါမကောင်းတဲ့တရားမတူတော်တရားမဟုတ်မမှန်သောတရားဘေးမှာစောင့်ရှောက်ပါအတ္တန်ဒိဋ္ဌိတော်ပါဆိုတာကမမှန်ကန်တဲ့အယူကိုခေါ်တယ်နော်အယူမှားဖြစ်တဲ့မိမိတို့ကအယူမှန်ရှိနေတယ်ဒါမှမဟုတ်တချိန်မှာဟိုလူနဲ့တည်းဒီလူနဲ့တည်းဟိုလူကပြောဒီလူကပြောနဲ့အဲကိုအယူလွဲသွားနေနဲ့ဖောက်ပြန်သွားနေနဲ့မှားသွားနေနဲ့အဲ့လိုအယူမှားပြီးမှစောင့်ရှောက်ပါလို့ဒီလိုဆိုတယ်အတ္တပုရိသတော်ပါဆိုတာမတူတော်ပေါ့လေတူတော်ကောင်းမဟုတ်တဲ့လူတွေရဲ့ဘေးတူတော်ကောင်းမဟုတ်တဲ့လူတွေနဲ့ပေါင်းသင်းမိရင်ကိုယ်မှဘေးဒုက္ခအန္တရာယ်ဖြစ်တတ်တယ်အဲကြောင့်အဲ့ဒီဘေးမှစောင့်ရှောက်ပါလို့ဒီလိုဆိုတယ်နောက်တခါသန္တဟာတိဆိုတာကတော့ကြမ်းတမ်းတဲ့ဆင်းနဲ့မြင်းနဲ့သမင်းနဲ့နွားနဲ့ခွေးနဲ့မွေးနဲ့ဒိဋ္ဌံလေးကြီးပဲဒါတော့ကင်းချင်များတော့ဒိမိကောက်တို့နော်ဒီတော့မွေစင်းရေမွေးနဲ့ကြက်သက်တဲ့ဝန်းနဲ့နော်အောင်းနဲ့တိရစ္ဆာအောင်းဆိုတာဘယ်လိုတတ်သွားမှလည်းမသိဘူးတို့လဲဟိုအနောက်နိုင်ငံလူတွေကတော့တိရစ္ဆာဆိုတဲ့ပုဂ္ဂိုလ်ခွေးအလိုပါလားပြန်တယ်ဟိုကုခိဆိုဒီမှာဆိုခါယိုတီလိုဟာနေမှာပေါ့လေရှိတော့တော့အောင်းဆိုရင်တော့ဟိုဒါခွန်လဲဟိုတိုးတဲ့ကဂျိုးနဲ့တတ္တဝါကြီးလိုပါလို့ထင်ရတာပဲဘာမှတော့သိချင်မသိဘူး။နောက်သူကရဆိုတော့ဝက်နော်မဟိန္ဒဆိုကျွဲရက်ခဆိုတာကဘလူးရက်ခတဆိုလည်းဘလူးတို့မျိုးပဲပေါ့။အဲ့ဒီလိုသူတို့ကဖြစ်မဲ့ဘေးမှနော်စောင့်ရှောက်ပါ။နာနာပယတော်ပါဆိုတာဘေးအမျိုးမျိုးမှစောင့်ရှောက်ပါ။နာနာရောဂတော်ပါယောဂအမျိုးမျိုးမှစောင့်ရှောက်ပါ။နာနာဥပဒဝတော်ဟာဥပဒဝဆိုတော့ဘေးရန်အန္တရာယ်ပါပဲဘေးရန်အန္တရာယ်ဒီမှာဆောင်းလျှောက်ပါလို့ဒီလိုတခါနတ်တွေကိုဆောင်းလျှောက်ဖို့တိုင်းတည်းပြန်တယ်အဲ့တော့အဲ့ဒီထဲမှာအတ္တဓမ္မတော်ဟာအတန်ဒိဋ္ဌိတော်ဟာဆိုတာပါနော်အဲ့တော့အမှန်ကတော့အတ္တဓမ္မတော်ဟာအတန်ဒိဋ္ဌိတော်ဟာဆိုတော့ကိုယ်တိုင်ဒီအယူတွေကိုဒီမတူတော်တရားနဲ့မတွေ့အောင်ရှောင်ကျင်ဖို့ဒီအယူမှားတွေကိုမယူမိဖို့ကြိုးစားရမှာပဲဒါပေမဲ့လို့ဘာကြောင့်ဒါကိုနတ်တွေကိုတောင်းဟိုပန်ကြားနေတာလဲလို့ဆိုတော့တစ်ခါကြာရင်တဲ့လူတွေသိပြီတော့အယူအကျင့်ပြက်လာတဲ့အယူမှားလာတဲ့ခါကျတော့ဟိုနတ်တွေကလာပြီးတော့ကူညီနိုင်တယ်စောင့်ရှောက်နိုင်တယ်တဲ့ရှင်းတော့ကလူတွေဒီကသဗ္ဗဖရာပြိဋိဘံပြုပြီးတဲ့နောက်လူတွေပေါ့လူတွေရောယဟန်တွေရောပေါ့လေသိတရားပြက်တယ်အဲ့လိုသိတရားပြက်တဲ့ခါကျတော့တရားသိပြက်လာရင်လောကကြီးပျက်စီးမယ်အဲဒီအပင်ငရဲကြမယ်ဆိုတော့ဒကြမင်းကမုတ်ဆိုးလိုဖန်ဆင်းပြီးတော့မာတလိကိုခွေးနဲ့ကြီးလိုဖန်ဆင်းပြီးတော့လူပြင်းဆင်းလာပြီးတော့လူတွေကို၆တပေါ့လေနမလို့အကုတို့လောက်ရင်ဒီခွေးနဲ့ကြီးကကြိုက်လိမ့်မယ်စလိမ့်မယ်စသည်ဖြင့်အဲ့လိုချင်း၆လက်အောင်လောက်ပြီးတော့တရားဟောတဲ့ခါကျတော့လူတွေပြန်ပြီးတော့အကျင့်ကောင်းလာတယ်တဲ့အဲ့ဒါကြောင့်မို့အဲ့ဒီလိုအလွန်ဆိုးလာတဲ့ခါမှာဒီလိုနီးမျိုးနဲ့ပေါ့လေအကူညီစောင့်ရှောက်ပါဆိုတဲ့အတိတ်ပဲမျိုးအဲ့ရှိတော့ကဟိုနာရဒသတ်မှာအင်္ဂတိဆိုမင်းကြီးရှိတယ်အဲ့ဒီမင်းကြီးကမိစ္ဆာအယူမှားဖြစ်နေတဲ့ခါကျတော့
အဲဒီနာရဒပြမကြီးကလာပြီးတော့ဆုံးမတာဒီလိုလဲရှိတယ်။တက္ကမသောဘုရားလက်ထက်ကပဲသာဝတိပြည်မှာဗြမဒေဝတဲ့ယဟန်တပါးရှိတယ်။သူ့ရဲ့အမေကပုံနေမကြီးဆိုတော့ဗြမနာအယူယူတာပေါ့လေ။အဲဒါသူ့သားဗြမရှင်ဗြမဒေဝသူ့ရဲ့ဆုံးခံလာတဲ့ခါကျတော့သူ့သားအေးမလို့ဖဲနဲ့ဗြမကြီးပူဇော်ွယ်တွေပဲသူကအေးလို့ပြီးဟာပြုတ်နေတော့လေပြင်းစင်းနေတယ်။အဲ့လိုဖြစ်တဲ့အခါကျတော့တဟံပတိဗြမမင်းကြီးကလာပြီးတော့ဒီနေဟာပေါ့လေဗြမဖြစ်ကြောင်းတရားလည်းဘာမှမသိပဲနဲ့ဘာလို့ဒီတွေ့ကြရလဲလှုပ်နေရတယ်ပေါ့လေဒီမှာအခုနင့်သားဗြမဒေဝရှိတယ်ဗြမဒေဝခုံတော်တွေကိုပေါ်ပြပြီးတော့အဲ့လိုဒီဗြမဒေဝသူသားကိုပူဇော်ဖို့တိုက်တွန်းခဲ့ဘူးတယ်ဆိုတာဒါပုံနှိမ်မကြီးရဲ့မိစ္ဆာအယူကိုချုပ်ခဲ့ဘူးတယ်ဒါတဟံပတိဗြမမင်းကြီးကလာပြီးတော့ဟုတ်တူပဲမြတ်စွာဘုရားလက်ထက်ကပဲဘာဟိယဓာရုစီရိယဆိုတဲ့ပုဂ္ဂိုလ်တယောက်ရှိတယ်သူကပထမတော့တော့ထွက်ပြေးပြီးတော့စားစရာမဲ့တောက်စရာမဲ့ပေါ့လေနောက်တော့အဲ့လိုသူဟိုအဝုံးမို့ဖက်နဲ့နေအဲ့လိုနေတော့အဲ့ဒါကိုပဲလူတွေအထင်ကြီးပြီးတော့ကိုယ်ကိုယ်ကျတော့သူ့ကိုယ်သူယဟန္တာလို့ထင်နေတာအဲ့လိုနေဖြစ်နေတဲ့ခါမှာသူနဲ့တရားအထုတ်ဖက်ဟိုမြမကြီးတယောက်ကလာပြီးတော့သတိပေးတယ်ဟေးမင်းယဟန္တာလည်းမဟုတ်ဘူးယဟန္တာအကျင့်တောင်းမှမင်းကျင့်နေတာမဟုတ်သေးဘူးမင်းမဟုတ်တာတွေလုံနေဟောဂေါရမဆိုဘုရားပွင့်နေပြီဂေါရမဘုရားကြီးတွားဆိုပြီးတော့သူကလှုပ်လို့နောင်မြတ်စွာဘုရားကြီးရောက်ပြီးတော့မြတ်စွာဘုရားတရားဟောတော့သူအဲဒီဘာဟိယဓာရုစိတ္တိယဆိုရဟန္တာဖြစ်သွားတယ်အဲဒီလိုပေါ့လေနတ်တိဗြမာတိကလည်းပဲအခါအားလျော်စွာလာပြီးတော့မိမိတို့ကိုအယူမှားနေတာမတော်မတရားကျင့်နေတာတွေမှကင်းစင်အောင်ကုညီဆောက်ရှောက်နိုင်တယ်တဲ့အဲလိုကုညီဆောက်ရှောက်နိုင်တာမဟုတ်အခုလည်းပဲအဲဒီဘေးရန်တွေကစောင့်ရှောက်ပါလို့နတ်တွေကိုတိုင်းတယ်တာပေါ့လေအဲမိမိဖန်တာမိမိလည်းပဲလားဟိုကျိုးဟာပြုတ်ပြီးတော့ကျိုးစားပြီးတော့ဒီလိုမိစ္ဆာအယူလို့မတော်လည်းမသူတော်တရားလို့ဆိုတာတွေကရှောင်ကျင်ရတာပေါ့ဒါဒီကင်းအောင်မိမိကိုမိမိလည်းပဲအားထုတ်ရတာပေါ့အဲတော့နတ်တွေကိုလည်းပဲတိုင်းတယ်ထားတယ်မိမိကလည်းခရီးဆိုင်ပြီးတော့ဒီမတော်တဲ့အကျင့်တွေမကျင့်မိအောင်မှားယွင်းတဲ့အယူတွေမယူမိအောင်ကြိုးစားရဲဆိုတော့တာပြီးတော့ကောင်းတာပေါ့အဲ့တော့ခုဟာကပထမဆုံးဒီပရိတ်ရဲ့ရှေ့ကြီးပေါ့လေပရိတ်မရွတ်ခင်ပရိတ်အစ်စ်တင်မြတ်စွာဘုရားဟောထားတဲ့ပရိတ်တွေမရွတ်ခင်ဒီလိုပရိတ်ရှေ့ကြီးအနေနဲ့ခုဒီစာပိုက်တွေကိုရွတ်ကြရအဲ့တော့တမညာမှတ်ထားပါကြတော့ဒါပါလေနတ်ဒီပင့်နာရဲ့နော်တတ်တော်ရီချမ်းသာပါသည်သာသနာတော်ဒီကြီးပွားပါသည်သာသနာတော်ကိုစောင့်ရှောက်ပါလို့ဒီလိုနတ်တွေကိုတိုင်တယ်လာရင်ပြီးတော့မင်းစုဘေးတခုဘေးစသည်ဘေးမှစောင့်ရှောက်ပါလို့တိုင်တယ်လာရဲ့ပေါ့လေဒါအဲ့ဒါပရိကံလို့ခေါ်တဲ့ရှေ့ပြေး preliminary ပြီးသွားတဲ့နောက်ဘာလာတော့မင်္ဂလာတုတ်ဆိုလာဟာအခုဒီနေ့မင်္ဂလာတုတ်စပြီးတော့ပထမဖတ်ကြရမယ်နော်ဖတ်ပြီးမှအတိတ်ပဲနည်းနည်းပြောမယ်အဲ့တော့ယံမင်္ဂလံဒွါဒတဟိစိန်တယိန်တုသဒေဝကတုဌာနံနာတိကိသံတိအတ္ထတိန်တင်္စမင်္ဂလံထောင်းဝင်မှာအဲ့ဒီဂျီကလေးနဲ့ရှိရင်ဒါဟာတာတလေးကြီးနဲ့ထောင်းဝင်ပဲဆင့်ထားတာလို့မှတ်ရတယ်ဆောင်တဲ့တက်မဟုတ်ဘူးဒါကိုလူတွေနားမလဲဘူးဘုန်းကြီးတွေမှနားလဲတာတာတရင်းချင်းထောင်းပဲတက်ကဘယ်လိုလဲဆိုဟိုးအောင်နားမှာကြည့်လိုက်ဟိုဆက်နေအပိုက်ဆက်နေသေးကအောက်ကနေပြန်တဲ့ဒုတိယကျောင်းမှာခြိတာဆိုတာတွေ့တယ်တွေ့ပါအေးအဲ့ဒါကထောင်းပဲတက်နော်အခုဒီမှာတွေ့နေတဲ့အထမှာရှိတဲ့ထကထောင်းတာတရင်းချင်းနဲ့ထောင်းပဲဆင့်ထားတာအဲ့ဒီလိုကွာတယ်ဒါကြောင့်မို့ဟိုမှာကျတော့တမျိုးခြိတယ်ဒီမှာကျတော့ငါဟာထိုးလို့ပဲခတ်ဆင်နေရှိတယ်။အဲ့ဒါကြောင့်မို့တာသလင်းကျိတ်နဲ့ထောင်းဝင်ပဲဆင့်ထားတာဖြစ်တဲ့တကြောင်မို့အတ္တံပါအောင်ဖားရမယ်အမှန်တမ်းပြောအဋ္ဌအဋ္ဌတိန်တင်္စမင်္ဂလာတို့ဗမာသိပ်ပသက်ကပေါ့လေပေါ့တော့အဋ္ဌလည်းဖားနေကြ။နော်။ရှင်းပါးသီလယူတဲ့အခါပဲလို့ဆိုလို့အထင်ကတမဏကဏလို့မဆိုဘူးလား။နော်။အမှန်တော့အထင်ကတမဏကတံလို့ဆိုရမယ်အဲ့တော့ဒါကြီးအဲ့လိုထားအောင်ပဲတွေ့တယ်ထားအောင်ပဲခုလိုဂျိတ်နဲ့ထားအောင်ပဲတွေ့တယ်ဒီထားအောင်ပဲဟာတန်တလေးဂျိတ်နဲ့ဆင့်ထားတယ်ထားအောင်ပဲတစ်လုံးနဲ့မဟုတ်ဘူးဆိုတာမှတ်ထားရအောင်တစ်လုံးနဲ့မဟုတ်နှလုံးစင်ဖြစ်တဲ့အတွက်ကြောင့်မို့ဖတ်ရင်အဲ့ဒီနှလုံးစင်သာပေါ့အထဒိန်တင်္ဆမင်္ဂလံလို့ဒီလိုဖတ်ရအောင်
ဒေတိတံဒေဝဒေဝိနတပ္ပပါပဝိနာတနာတပ္ပလောကဟိတထာယမင်္ဂလံတံဗနာမဟေကံဖတ်ကြတာတော့သို့သောပါကြည့်ကြသောပါယံမင်္ဂလံအထတ်တိန်တင်စအထတ်တိန်တင်စတောင်းဒေတိတံ
ဒေတိတံဒေတိတံဒီလိုလားဒီလိုလားသဘာဝဘာသာဝိညာဉ်တဏ္ဍာသဘာဝကသိခတ်တာလားမင်္ဂလာကျန်တာအာအင
်းတခါတော့ဗောယံမင်္ဂလံဒွါရတာဟိ
ယံမင်္ဂလံ
ตุฐานังลุกะละกามิชีตังเอวุเมตุฏังအဲ့ဒီဟာအေးနေနေနေပြပြပြနောက်မှဆိုဟာအဲ့ဒီဟာအမှန်တမ်းပါအေးလို့ဖတ်တာပူကောင်းတယ်ဗမာရဲ့ဘယ်လိုဖတ်နေရလဲဟမ်အေးဝင်လို့ဖတ်ကြောက်လားအေးဝင်မေတုတန်လို့ဖတ်တာအမှန်တော့အေးဝင်လို့ဖတ်ဖို့ကောင်းနော်ဝိသဘောမပါဘူးအေးဝင်မေတုတန်ဧကံသမယံဘဂဝါတာဝတ္ထိယံวิหรติเตตวณีอนาถะလို့ဖတ်တယ်อนาถะလို့မဖတ်နဲ့อนาถะပိဋိကတ္တအာရာမေနော်ပါဠိဖတ်ရင်စာစာလုံးရှိတဲ့တိုင်းဖတ်ရတယ်ဟုတ်ဗမာစာလို့ရေးတော့အမှန်ဖတ်တော့အတန်မျိုးမဟုတ်ဘူးဟုတ်လားအာရာမေနော်ပြီးတော့အထခောအင်ညအဲ့ဒီညဟာအမှန်တမ်းပြောရင်ညနှလုံးဆင့်ထားတာနော်ပါဠိမှာညတက်တက်ဆိုတာကတချမ်းပဲရှိတယ်ဟိုခုနအတ္တတိန်တင်စတော့ညတချမ်းလေးတွေ့ကြလားစာလုံးဖယ်ကြည့်လိုက်ရင်ဥလိုအခရာဥလိုဟာလေအဲ့ဒါကညတလုံးနော်အဲ့ဒီညနှလုံးဆင့်လိုက်တဲ့ခါကျတော့ရေးတဲ့ခါကျတော့အခုအင်ညတရာကညမျိုးဖြစ်အောင်ရေးလိုက်ဒါကြောင့်မို့အညတရာကမှရှိတဲ့ညမျိုးဟာပါဠိမှာဆိုရင်ညနှလုံးဆင့်ထားတာလို့နားလည်ရမယ်။ဗမာသမားတို့ကတလုံးနဲ့လို့ချင်းတိနေကြတယ်နော်။ပါဠိမှာဒါညနှလုံးညနှလုံးဖြစ်တဲ့အတွက်ကြောင့်မို့အညတရာလို့မဖတ်ရအောင်ဟုတ်လားအညတရာလို့ဖတ်ရအောင်ညတရင်လည်းငတ်တတန်နဲ့အတူတူဖတ်တယ်။ဒါဗမာပါဠိဖန်နီမှာဒါကြောင့်မို့အညတရာဒေဝတာအဘိတ်ကံတာယရတ္တိယရာကောတွေ့ရင်အမြဲတမ်းအာရံဆွဲရမယ်ဟိုအင်္ဂလိပ်အားလုံးအဘိတ်ကံတာယရတ္တိယအဘိတ်ကံတဝန္နာနာဂနနာရည်အတန်တူပဲကေဝလကပ္ပံဒေတဝနံဩဘာတိတ္တဝါအဲ့ကြတော့တန်းဘူးတက်လို့ပဲအထက်စိတ်ထဲကအဲ့လိုဟာလုပ်ပြီးတော့ဖတ်ရတယ်တီတွားလို့မဖတ်ရအောင်။နော်တွားတွေ့ရင်သူတောင်းဘူကအတန်းလည်းထွက်ရတယ်အသက်လည်းဟုတ်တယ်တွား။အဲနှစ်ခုပဲ။ကာကြီးနဲ့အဲ့လိုတွားနဲ့ရေးထိုင်ကတွားလို့မထွက်ရအောင်ကတ်တွားလို့ထွက်ရတယ်။နော်။အဲဒါကြောင့်မို့အခုဒီမှာလည်းပဲအေနဲ့တွားနဲ့တွေ့ရအစ်တွားပေါ့ဟုတ်လား။တို့တော့ဗမာကအစ်တွားလို့ဖတ်တယ်။အဲ့ဒါဩဘာတစ်တွား။ဟိုဆလုံးဗမာသာမဆလုံးသက်တံမျိုးဖြစ်သွားတာပေါ့ဟုတ်လား။ဩဘာတစ်တွားยีนะบะกวาเตนุปะติงกมิฮะเตนุปะติงกมิอุปะติงกมิตวาเอ้ตั้วมะลุนะอุปะติงกมิตวาละอะล้วยะใต้ใต้ดิปาลิพะเนี่ยมาอะล้วยะใต้นึกเด็ดๆตุบะมาดีมาถ้าพ่อยเจ้านี่เลยอ่ะขึ้นละแกละเตนุปะติงกามิอุปะติงกมิตวาเนี่ยเล่าละใต้ใต้ใต้ล้วยละอ่ะ
ည
အဲ့ဒီအလိုက်ကိုပြန်ဖတ်ပြပါဦး။ဟာရေနဘဂဝါလေးတိနုပတင်ကမိတင်ကာမိမဟုတ်တင်ကမိအဲတိနုပတင်ကမိဥပတင်ကမိတော်အဲ့လိုဖတ်ရအောင်အဲဥပတင်ကမိတော်လို့မဖတ်ရအောင်နော်ဟိုမှလည်းတိနုပတင်ကာမိလို့မဖတ်ရအောင်ယေနဘဂဝါတိနုပတင်ကမိဥပတင်ကမိတော်အဲ့ဒီမှာလည်းမိတ်တွာလို့ဖတ်ရမယ်မိတွာမဟုတ်ဘူးဟင်ဥပသင်ကမိတ်တွာဘဂဝန္တံအဘိဝါဒိတွာခုနလိုဟိုဩဘာဒိတွာလို့ဖတ်ဘဂဝန္တံအဘိဝါဒိတွာဧကမန္တံပြီးတော့အဋ္ဌာတိနော်တာသလင်းရထောင်မဲဆင့်ထားတာဧကမန္တံအဋ္ဌာတိဧကမန္တံထိတာခောတာဒေဝတာဘဂဝန္တံဂါထာယဣဇဘာတိအဲဖာဧဝမေတုတုတ္တံစပြီးတော့ဖတ်ပါဖတ်ဧဝမေတု
သီတ
ောမေနိ
အ
ာရာ
မိအာရာမိအထခော
အဘိကန္တာယ
ရတ
္တိယပဲမဲ့တော့သူကအင်္ဂလိပ်တန်ဝင်းမနေအမေရိကန်တောင်ဝင်နေတယ်။တောင်ဘူကိုတပဲထွက်ပါ။ဓာ
တိယ
။အဲ
။အဘိကန်
တာ။အဘိကန်တာ
။
တာ။တောင်ဘူနဲ့ထဆိုင်သူပုံမှန်မှာထူးတယ်။အင်္ဂလိပ်မှာဒီကိုတလည်းထွက်တယ်ထလည်းထွက်တယ်ဟုတ်တယ်မလား။ဒီနိုင်ငံမှာထထွက်နေတယ်။ပါဠိမှာမရဘူးပါဠိဗမာမှာတောင်ဘူကတတန်ထဆိုင်သူကထတန်ကွဲတယ်။သူတို့မှလို့အကွဲမရှိဘူးတို့ဗမာမှာအကွဲရှိတယ်။အဲဒါကြောင့်အဘိကန္တဝန္နာ
အဘိကန္တဝန္နာကေလသတိ
ကေဝလ
ကေဝလသတ္တံဣတဝန္နာဩဃာဖြစ်တော်
တိတဝ
ါဩဃာဖြစ်တော်တိတဝါဤနာတတဝါနာတတဝါတိတိဥပ္ပတ္တိ
သောဘီဥပသင်ကမိတ်တော
်ဟာဥပသင်ကမိတ်တ
ော်ဟောပြီ
တကုမွန်ကျန်အပိဝါအပိဝါတိတော
်ဣကမန္တံ
ဣကမန္တံ
အဋ္ဌာတိ
ဣကမန္တံဣကဟော
သာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသန
ာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသ
ာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသန
ာ့ဘုရားသာသနာ့ဘုရားသာသနာ
့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ဘုရားသာသနာ့ကောင်းပြီ။ကဲဒီချက်နားတော့နံပါတ်37ကသွားမဟုတ်သေးဘူး။ဘာခေါ်လဲမင်္ဂလာတုတ်မဟုတ်သေးဘူး။သူကမင်္ဂလာတုတ်ရွတ်ဖို့ရန်တိုက်တွန်းတဲ့ဂါထာအမှုလို့ခေါ်တဲ့ဂါထာ။ယံမင်္ဂလံဒွါဒတဟိစိန်တိယံသူတတေဝကသောဌာနာနာတိကိသံတိအထတိန်တင်စမင်္ဂလံဒိဋ္ဌံဒေဝဒေဝိနသဗ္ဗပါပဝိနာသနာတဘလောကဟိတထာယမင်္ဂလံတံပနာမဟိတဲ့ငါတို့ဒီတုတ်ကိုရွတ်ကြရအောင်လို့ဟမ်ရွတ်ကြမယ်လို့ပြောတာအဲ့တော့မင်္ဂလာဆိုတာပထမဘာလဲတဲ့မင်္ဂလာဟမ်ယံမင်္ဂလံဒွါရတဟိစိန်တိယံသူတ္တေဝကအဲ့ဒီမင်္ဂလာတရားကိုတဲ့ဒီတ္တေဝကဆိုတော့နတ်နှစ်တကွတော့လူတွေဆိုတော့လူတွေရောနတ်တွေရောတဲ့72နှစ်ပတ်လုံးကြံရတယ်တဲ့မင်္ဂလာဆိုဘာပါလိမ့်မလဲဘာမင်္ဂလာလဲဆိုတာကိုဒီပြဿနာပေါ်လဲတဲ့လောကမှာအဲ72နှစ်လုံးကြံမိမယ်လို့တို့ဘာမင်္ဂလာဆိုတာကိုဘယ်သူမှအတိအကျကြမပြောနိုင်ဘူးတယောက်ပြောတာတယောက်က တယောက်ကလက်မခံဘူးတယောက်ပြောတာတယောက်ကလက်မခံဘူးနဲ့အခါလဲလူတွေလဲ3မျိုးကွဲနတ်တွေလဲ3မျိုးကစားတွေပေါ်လေအဲ့ဒါလိုဖြစ်ကုန်တယ်တဲ့အဲ့ဒါလိုဖြစ်ကုန်ပြီးတဲ့နောက်မှာနတ်တွေကတာဝရိန္ဒနတ်တွေကအဲဆန်းနေနေလဲရှိပြီးဘာမှလဲသူကွဲပြားပြားအဲမသိရဘူးတရားမင်းသွားပြောမှပဲတရားမင်းသွားမိမှပဲဆိုတော့တရားမင်းသွားမေးတယ်တရားမင်းသွားမေးတော့တရားမင်းကပါတယ်သူကသူကမေးတယ်လေမင်းတို့ဒါဘယ်လောက်ကြာပဲလေပေါ့အာဆယ်နှစ်နှစ်တော့ရှိပြီမင်္ဂလာပြသနာပေါ်နေဘလူးမှလည်းပဲမှန်ကန်မပြောနိုင်ဘူးအဲ့ဒီမင်္ဂလာပြသနာဘယ်ဘယ်အစပေါ်တာလဲကွာအာကျွန်တော်တို့တော့သတုမာရဏတ်တွေဟိရကြားတာပဲပေါ့သတုမာရဏတ်တွေကလည်းမင်းတို့ဘယ်ဟာကြားတာလဲအာလူကြီးကြားတာလူကြီးမှစပေါ့ဒါပေမဲ့လူကြီးမှအခုမြတ်စွာဘုရားရှိနေတာမဟုတ်ဘူးလားအဲ့တော့ဒီလိုမင်္ဂလာမျိုးကိုတိကျဟောနိုင်တယ်မြတ်စွာဘုရားရှိနေပါရဲ့နဲ့မင်းတို့ဘာကြောင့်ငါရှိလားမရလဲဘာလို့ तू လက်သိဟာမကြိုးနော်အဲ့ဒါနဲ့ तू ကနတ်သားတယောက်ကိုကဲမင်းမြတ်စွာဘုရားရှိသွားပြီးတော့မင်္ဂလာမေးကြီးတို့လည်းလိုက်မယ်ပေါ့ဆိုပြီးတော့အဲ့ဒီမှာနတ်သားထုတ်လိုက်ပြီးတော့ဆင်းလာတယ်အဲ့ဒါကြောင့်မို့မင်္ဂလာတရားကို12နှစ်ပတ်လုံးကြံစကြပေးမယ်လို့တဲ့ဘယ်ဟာမင်္ဂလာလဲဆိုတော့ဘုရားမအတိအကျမပြောနိုင်ဘူးအဲ့တော့တို့အဲစဉ်းစားတဲ့အခါကျတော့တချို့ကဘာပြောလဲဆိုတော့အာကောင်းတာလေးတွေမြင်ရတာလှလာပပလေးတွေမြင်ရတာဒါမင်္ဂလာပေါ့ဟမ်အမြင်မှာကောင်းတာလေးတွေမြင်ရရင်ဒါမင်္ဂလာပဲလို့ပြောတယ်တဲ့တချို့ကလည်းမဟုတ်ဘူးကောင်းတာလေးကြားရတာမှမင်္ဂလာနော်ကောင်းတဲ့အတန်ကြားရတယ်ဟိုဘာခေါ်မလဲမင်္ဂလာကြီးတဲ့အတန်ကြားရတယ်အဲ့လိုမှမင်္ဂလာလို့ပြောတယ်ဟာတချို့ကလည်းမဟုတ်ဘူးကောင်းတာလေးတွေနာရတာရှူရတာဟမ်ကောင်းတာစားရကောင်းတဲ့အရာတွေ့ရတာကောင်းတဲ့အထွေအထည်အတွေ့ခန္ဓာကိုယ်တွေ့ရတာဒါမင်္ဂလာဆိုတော့တယောက်ဟာလဲတယောက်ကလက်မခံနိုင်ဘူးပေါ့ဟမ်ကောင်းတာမြင်ရတာမင်္ဂလာလို့ပြောတဲ့လူရဲ့စကားကိုကောင်းတာကြားရတာမင်္ဂလာဆိုလူကလက်မခံနိုင်ဘူးနောက်ကကောင်းတာကိုယူရတာစသည်ပြောတဲ့လူကလည်းလက်မခံနိုင်ဘူးဆိုအဲ့ဒီမှာသုံးမျိုးသုံးစားကွဲကြတာအဲ့ဒါကိုဒိဋ္ဌမင်္ဂလိကတုဒ္ဓမင်္ဂလိကမုဒ္ဓမင်္ဂလိကဆိုပြီးခေါ်တာရှိတယ်အဲ့တော့တို့မြန်မာတွေလည်းအဲ့ဒါပဲနဲ့တော့အဲ့လိုပဲထင်းနေကြတာပေါ့လားနော်ကောင်းတာလေးမြင်ရတာမင်္ဂလာရှိတာဟာကောင်းတာကြားရမင်္ဂလာရှိတယ်ဟာဒါလောကီအနေနဲ့တော့ဟုတ်ချင်ဟုတ်မယ်ပေါ့လေမြတ်စွာဘုရားဟောတဲ့မင်္ဂလာကတော့ဒါနဲ့ဘာမှမဆိုင်ဘူးဒါကြောင့်မို့မြတ်စွာဘုရားကတော့တမျိုးဟောလိုက်ဟောအတေဝနာသဘာလနာသတိကြတော့ဒါလာလိုက်မယ်အဲ့ဒီမင်္ဂလာတရားဆိုတာဟာတဲ့မကောင်းတဲ့အကုသိုလ်တွေကိုပေဖြတ်တတ်တဲ့အတွက်ကြောင့်မို့သူကမင်္ဂလာလို့ခေါ်တယ်။တနည်းအားဖြင့်တော့ကြီးပွားချောင်းဖြစ်တဲ့အတွက်ကြောင့်မို့မင်္ဂလာလို့ခေါ်တယ်။ကြီးပွားချောင်းဆိုတာမိမိ spiritual growth ပေါ့။ဟုတ်လား။အဲလောကီလည်းပဲအဲကြီးပွားတဲ့တော့ကြီးပွားမယ်။လောကုတ္တရာအနည်းနဲ့လည်းပဲကြီးပွားတယ်။ကြီးပွားမယ်။အဲဒီကြီးပွားချောင်းဖြစ်တဲ့အဲသဘောတရားအကျင့်တွေကိုမင်္ဂလာလို့ခေါ်တယ်။အဲ့ဒီမင်္ဂလာကိုသူတို့12နှစ်ပတ်လုံးကြံတော်လဲပဲတဲ့။နော်အဲ့ဒီဒီဒီဘွားချောင်းဖြစ်တဲ့မင်္ဂလာကိုသူတို့မရကြဘူးတဲ့မသိကြဘူးတဲ့အဲ့ဒီမင်္ဂလာကဘယ်နှပါးရှိသလဲဆိုဒီမှာဒီကာထာမှာပြောထားတာတန်းဆိုရင်38ပါးရှိတယ်။အဲဗမာတွေကြားဖို့နေတဲ့မင်္ဂလာ38ပါးမင်္ဂလာတရား38ပါးစာ။ဒါဒီတုတ်ဒီမင်္ဂလာတို့ကုံသွားရင်38ပါးပြည့်အောင်ရေးရလိုက်မယ်နော်။ထောင်လာအဝေးကြီးရှိတယ်။အဲမင်္ဂလာတရား38ပါးရှိတယ်။အဲ့ဒီမင်္ဂလာ38ပါးကိုတဲ့ဒီတိတံဒီဝဒီဝိနာမြတ်စွာဘုရားဟောထားတယ်တဲ့အဲခုနနတ်ကမြတ်စွာဘုရားကြီးတော်ကြကြဟိုအေဝမေတုတံကြတယ်လာလေအောင်မယ်နော်အဲမြတ်စွာဘုရားကြီးညကြဆင်းသွားပြီးတော့ရှောက်တော့ရှောက်တဲ့ခါကျမှမြတ်စွာဘုရားကပြန်ဟောတယ်အဲတော့ဒီမင်္ဂလာတရားဆိုတာမင်္ဂလာတုတ်ဆိုတာမြတ်စွာဘုရားဟောတော်မူထားတဲ့တုတ်ဒီဝဒီဝိနာဆိုတာဒီဝဆိုတာကနတ်နောက်တကဒီဝပုတ်တစ်ခုနဲ့ဖြတ်ပြီးတော့ဒီဝနတ်ဖြစ်နတ်ဖြစ်နတ်ဆိုတာကနတ်တည်တဲ့တောင်မှာတာတဲ့နတ်ဆိုမြတ်စွာဘုရားကိုဆိုလို့လားဒိဋ္ဌံဒေဝဒေဝနာတပ္ပပါပဝိနာတနာဒီမင်္ဂလာတရားဟာအလုံးသောမကောင်းမှုတွေကိုတဲ့ပယ်ဖြောက်တတ်တယ်တဲ့မင်္ဂလာဖြစ်အောင်ကြင့်နေရင်အကုသိုလ်မဖြစ်ဘူးကုသိုလ်တွေဖြစ်တယ်အဲကုသိုလ်တွေဖြစ်နေရင်အကုသိုလ်မရှိဘူးပေါ့အကုသိုလ်မဝင်လာဘူးပေါ့ဒါကြောင့်မို့ဒီမင်္ဂလာတရားကအကုသိုလ်တွေကိုပယ်ဖြောက်တတ်တယ်လို့ဒီလိုဆိုတယ်ဒီပညာရှိတဲ့လူတွေပေါင်းသိနေတယ်ဆိုပါတော့နော်ပူဇော်တတ်တဲ့ပုဂ္ဂိုလ်တွေကိုပူဇော်နေတယ်ဆိုရင်ကို့မှာကုသိုလ်တရားတွေဖြစ်နေတယ်အဲ့လိုကုသိုလ်တရားတွေဖြစ်နေရင်ဒီကုသိုလ်တရားတွေကအကုသိုလ်တရားတွေကိုမလာနိုင်အောင် ပေတတ်ထားတယ်ဒါကာကွယ်ထားတယ်တားဆီးထားတယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်။ဒါကြောင့်မင်္ဂလာဆိုတာဒီမကောင်းမှုတွေကိုပယ်ဖြောက်တတ်တဲ့သဘောတရားအကျင့်ဒါကိုမင်္ဂလာလို့ခေါ်တယ်။ဒီမင်္ဂလာကိုရွတ်ကြရအောင်တဲ့နော်။တပ္ပလောကဟိတ္တထာယတဲ့။အာလုံသောလောကဒီလောကလုံးရဲ့ကောင်းကျိုးချမ်းသာအလို့မှာနော်အစီအပွားအလို့မှာအဲ့ဒီမင်္ဂလာတရားကိုငါတို့ရွတ်ကြမယ်လို့ဒီလိုဟိုပရိတ်အဲဒီမင်္ဂလာတုတ်မရွတ်ခင်မင်္ဂလာတုတ်ကိုဂုံတင်ပြောဆိုပြီးတော့ရွတ်ကြရအောင်လို့ဒီလိုဆိုတာဒါကိုအမှုန်းကာထာလို့ခေါ်တယ်အဲ့ဒီနှစ်ကာထာကမြတ်စွာဘုရားဟောတာမဟုတ်ဘူးဒါနောက်ဆရာတော်များထည့်ထားတဲ့ကာထာမြတ်စွာဘုရားဟောတာတော့မဟုတ်ဒီမင်္ဂလာတုတ်အစစ်ကတော့ဧဝမေတုတံကမှစတယ်ဒါမလို့တုတ်တိုင်းမှာအခုပရိတ်ကြီးမှာကအဲ့လိုအမှုန်းကာထာဆိုတာလေးထိတ်ကပါတယ်အဲ့အမွန်ခါတာထဲမှာဒီပြိနဲ့ပတ်သက်တဲ့
ဟောပါရှိတယ်ဆိုကြကြရေးရလိမ့်မယ်ရေးရင်အဲ့38ပါစိတ်အောင်ရေးတတ်ဖို့ရေးကြည့်တယ်ခွာထည့်ရမလို့ဒီဟာထည့်ရမလို့လည်းတော်ဖြစ်တတ်တယ်နော်ဒါနောက်မှလာတယ်အေးအဲ့လိုပြီးတဲ့နောက်မှာတကယ်မင်္ဂလာတုတ်အစ်စ်လာပြီတဲ့ဧဝံမေတုတံတဲ့အဲ့တော့တုတ်တိုင်းမှာနော်ဆိုတော့ဟိုဘုရားဟောပါဠိတော်ရှိတယ်ဟုတ်လားပါဠိတော်ဆိုတဲ့ဘုရားဟောမှာဒီတုတ်တိုင်းမှာလိုပဲဧဝံမေတုတံပါတယ်ငါတတိတော်ဒီလိုကြားခဲ့ရပါတယ်လို့ဆိုတယ်ဒီစကားကနော်မေကျွန်ုပ်ဒီတဲ့ဧဝံဤတို့တုတ်တံကြားအပ်ပါ၏ဒီလိုဒီလိုကြားခဲ့ရပါတယ်ဒီစကားအဲ့တော့ဒီစကားကဘုရုစကားလေလို့ဆိုတော့အရှင်အာနန္ဒာရဲ့စကားရသဗျာပြိနိဗ္ဗာန်ပြုပြီးတဲ့နောက်အရှင်မဟာကတ္တပဂျန်ရိခက်အရှင်အာနန္ဒာဂျန်ရိခက်နော်အရှင်သာရိပုတ္တရာတို့အရှင်မောဂလန်တို့ကတော့မရှိဘူးရသဗျာအရင်ပြိနိဗ္ဗာန်ပြုသွားကြတယ်အဲ့တော့ရသဗျာပြိနိဗ္ဗာန်ပြုပြီးသားမှာပဲအရှင်မဟာကတ္တပကဟိုယဟန်တပါမတော်ရီယောပြောတဲ့စကားကိုကြားပြီးတော့ငါတို့တော့မြတ်စွာဘုရားဟောထားတဲ့တရားတွေအားလုံးစုပေါင်းပြီးတော့မှတ်တမ်းတင်ဆမ်းမှာပဲသင်္ကာရဏတင်ဆမ်းမှာပဲဒီလိုမဟုတ်ရင်ဒီလိုစုစည်းပြီးတော့မှတ်တမ်းတင်မထရင်ဟိုဒီကျိုးနဲ့တီထားတာမဟုတ်တဲ့ပန်းလေလာလိုက်ရင်လွန့်သွားတာလိုပဲဒါကြောင့်မြတ်စွာဘုရားရဲ့မြတ်စွာဘုရားရဲ့တရားတော်တွေအကုန်လုံးဖူဖူရဲ့ဖြစ်ကုန်တော့မှာပဲဆိုပြီးတော့အစီအဝေးကြီးလုတ်တယ်ပေါ့ဟမ်ယဟန္တာ900ပါတဲ့အစီအဝေးကြီးလုတ်တယ်အဲ့ဒီအစီအဝေးကြီးကိုပဲနောက်ခါကျတော့သင်္ခါယနာလို့ခေါ်အဲ့ဒီအစီအဝေးကြီးလုတ်တဲ့ခါကျတော့အရှင်အာနန္ဒာကဒီ report လုတ်ရတယ်ဒီအစီအဝေးကြီးပေါ့ဒီလိုတော့ဘုရားဒီလိုပြောတာကြားခဲ့ပါတယ်ဟမ်ဒီလိုပြောတာကြားခဲ့ပါတယ်ဆိုတော့ report လုတ်ရတယ် report လုတ်ခဲ့လုတ်တဲ့ခါကျတော့အရှင်အာနန္ဒာကဘာလို့တာဝန်ယူရလဲဆိုတော့တုတ်တန်နဲ့အဘိဓမ္မာကိုအရှင်အာနန္ဒာကတာဝန်ယူရတယ်။ဝိနည်းကိုဥပါဠိဆိုတဲ့တခြားယဟန္တာတစ်ပါးကတာဝန်ယူရတယ်။ဝိနည်းနဲ့ပတ်သက်လာရင်ဥပါဠိကတင်ပြရတယ်။တုတ်တံအဘိဓမ္မာနဲ့ပတ်သက်လာရင်အရှင်အာနန္ဒာကတင်ပြရ။အဲ့လိုတင်ပြတဲ့ခါကျတော့တုတ်တံပါဠိတော်တွေတင်ပြတဲ့ခါကျတော့အရှင်အာနန္ဒာကတုတ်တိုင်းလိုမှပဲဧဝံမေတုတံဆိုတာပါလာတော့တယ်။အဲဒီလိုတော့ဒီလိုကြားခဲ့ပါတယ်။ဆိုတော့ဒါဟာဒီလိုတော့ထွင်ထားတဲ့စကားမဟုတ်ပါဘူးဆိုလိုတာက။ဒီအတိုင်းမြတ်စွာဘုရားဟောတာကိုတတိတော်ကြားခဲ့ပါတယ်သူကြားခဲ့တဲ့အတိုင်းဘာဟုတ်မလဲဒီအပုအလိုမပါပဲနဲ့တိတိကျကျတင်ပြတာဟောဒီတသိပ်ပါလာရင်ဒါတသိပ်လိုပဲဟုတ်လားအေဝမေတုတံဆက်တသိပ်ပါလာရင်ဒါ तू ကသူမြတ်စွာဘုရားရှိကကြားခဲ့တဲ့အတိုင်းအခုတင်ပြပါတယ်လို့ဒီလိုဆိုလိုတယ်အဲ့တော့အဲ့ဒီပထမသင်္ကာယနာမှာရှင်မကတ္တပကမေးနော်ဘယ်မှာဟောတယ်လဲဘုရုကိုဟောတယ်လဲဘာကိုအကြောင်းပြုပြီးတော့ဟောတယ်လဲစတယ်လေမိတဲ့ခါကျတော့ရှင်အာနန္ဒာကအဲ့လိုပြအကုန်လုံးပြန်ဖြေရတယ်ဖြေပြီးသွားပြီးအလုံးဖြေလိုက်လို့သဘောကျပြီးဒါဟာမြတ်စွာဘုရားရဲ့တင်ကြားချက်တစ်ဖြစ်အမှန်ပဲဆိုလို့သဘောကျလို့လက်ခံတဲ့အခါမှာအဲ့ဒီဟန္တာ900လုံးကဒီဟာကိုအတူတူဂျန်ကျွတ်လိုက်ကြတာအဲ့ဒီလိုဂျန်ကျွတ်လိုက်တာအစီအပင်လျင်မှတ်တမ်းတင်တယ်လို့ခေါ်တာကျေတော့သာအုပ်တွေမရှိဘူးဆိုတော့အဲ့လိုရွတ်လိုက်တာမှတ်တမ်းတင်လိုက်တာဒါကြောင့်မို့ဟိုသင်္ခါယနာဆိုတာစုပေါင်းပြီးတော့ရွတ်တယ်ဆိုတဲ့အသေးစိတ်ရှိ ့အခုသင်္ကန်းနာဘွဲတွေဘယ်နှဘွဲပြီးခဲ့ရောဟမ်အေးသတ်သတ်သင်္ကန်းနာတော့6ခုပေါ့နော်အဲသင်္ကန်းနာဘွဲ6ဘွဲပြီးခဲ့အဲသင်္ကန်းနာဆိုအတူတူရဟန်းတော်တွေအတူတူစုပြီးတော့ဒီမြတ်စွာဘုရားတရားတော်တွေကိုရွတ်တာရွတ်တယ်ဆိုတာကတော့လက်ခံတယ်အတီးပြုတယ်ပေါ့နော်အဲ့ဒီလိုအနေနဲ့သင်္ခါရနာတင်ခဲ့တယ်။ဒါကြောင့်မို့အဲ့ဒီသင်္ခါရနာတင်ပွဲမှာအရှင်အနန္ဒာကရှောက်တာတရားတင်ပြတယ်။အဲသူတင်ပြတဲ့အခါမှာတုတ်တန်းတုတ်တန်းရဲ့ထိတ်မှာဧဝံမေတုတံဧဝံမေတုတံဆိုပြီးတော့ဒီလိုပါတယ်။အရှင်အနန္ဒာဆိုတာမြတ်စွာဘုရားရဲ့ညီတော်မဟုတ်ဘူးလား။နော်ညီဝန်းခွဲပေါ့။အေးအဲ့ဒီအရှင်အနန္ဒာဟာအာ25နှစ်ပတ်လုံးမြတ်စွာဘုရားရဲ့အလုအကျွေးနော် personal attendant လောက်ခဲ့မြတ်စွာဘုရားဘုရားပြည်ပြည်တဲ့တော့အနည်း20မှာတော့ဒီလို permanent attendant မရှိခဲ့ဘူးတခါတလေဒီဟန်တပါးကပြုစုတယ်တခါတလေဟိုရဟန်းဟန်တပါးကပြုစုတယ်အဲ့လိုပဲမရှိခဲ့ဘူး20ရပြီတဲ့နောက်ကျတော့မြတ်စွာဘုရားကငါအမြဲတမ်း attendant လိုတယ်ဆိုတဲ့ခါကျတော့ဟိုတခြားပုဂ္ဂိုလ်တွေတခြားရဟန်းတွေလည်းလျှောက်ကြတယ်ဗောလေတပြည့်တော့လုံးမယ်တပြည့်တော့လုံးမယ်ဆိုတော့မြတ်စွာဘုရားခွင့်မပေးဘူးကောမပေးပဲနေတော့အရှင်အနန္ဒာကိုဝိုက်ပြီးတော့ရှားကြပြောကြဟေးအနန္ဒာအရှင်အနန္ဒာရှားပါမြတ်စွာဘုရားလှုပ်ပြီးဆိုတော့သူကပထမမရှားဘူးဆိုတော့နောက်ကျတော့သူတောင်းဆိုချက်ကလေးတောင်းဆိုပြီးတော့ရှားတယ်ဆိုပါတော့အဲ့တော့အဲ့ဒီသူတောင်းဆိုချက်ထဲမှာဘာတစ်ခုပါတယ်လဲဆိုတော့မြတ်စွာဘုရားသူ့ကိုယ်ရာမှာဟောခဲ့တဲ့တရားမှန်တဲ့မြတ်ကိုသူ့ကိုပြန်ပြန်ပြီးတော့ဟောပြရမယ်အဲ့ဒီလိုcondition เนี่ยตัวละขันเนี่ยดิยาดูไปပြောจักပါတယ်ဟုတ်လားဒီအလုပ်ကျွေးยาดูကိုလက်ခံတဲ့ခါကျတော့တခြား condition ရှိသေးတယ်အဲ့ဒါတော့ထားပါတော့အဲ့ဒီအချိန်မှာဒီ condition ကအရေးကြီးဆုံးပဲဟောတခြားဟာတွေကတော့ညဆော်ဘုရားသူနဲ့အတူတူတခါနဲ့မှမထားဘူးညဆော်ဘုရားကသူ့ကိုတင်ငန်းနေပါရရင်မပေးဘူးစသည်ပေါ်လေဒါကတော့သူများတွေကဲ့ရမှာဆိုလို့ကွာရှင်နန္ဒာကသူညဆော်ဘုရားကြီးကတင်ငန်းနေရလို့ပြုစုတာပါဟုတ်လားဆုံးနေရလို့ပြုစုတာပါလို့ပြောမှာဆိုလို့အဲ့ဒါလေသာပါတော့အဲ့ဒါလားအဲ့တော့ဒီအခွင့်အရေးတစ်ခုကတော့ဗာလဲဘုရားဟောတော့သူ့ကိုယ်ရမှာဟောတဲ့တရားမှန်တဲ့မြတ်သူ့ကိုပြန်ပြီးတော့ဟောပြရအောင်ဟောတခြားဟာတွေကတော့အဝေးကယဟန်နေလာရင်သူကမြတ်စွာဘုရားရှိကိုပြန်သွားရင်မြတ်စွာဘုရားတွေ့ရမှာပေါ့လေအဲ့အဲ့ဒါမျိုးပေါ့လေဟာအဲ့ဒီလို तू ကမြတ်စွာဘုရားအဲ့လိုဆိုတော့သူ့ရှိမှာဟောတဲ့တရားလည်း तू သိတယ်ပေါ့ဟုတ်လားသူ့ကိုယ်ရမှာဟောတဲ့တရားတွေလည်းမြတ်စွာဘုရားသူ့ပြန်ပြီးတော့ဟောပြတာအကုန်လုံးသိတော့မြတ်စွာဘုရားဟောတော်မူသည်မြတ်တရားတွေကို तू ကအကုန်သိတယ်ပြီးတော့ तू ကသိဉာဏ်ကောင်းတယ်လို့ပြောတယ်မှတ်ဉာဏ်သိကောင်းမှတ်ဉာဏ်သိကောင်းတယ်နော်ဒီအဲတစ်ချိန်မှတ်တည်းရပြီးတော့ပဲအာဂါထာ250လောက် तू ကအသာလေးဆောင်းနိုင်တယ်လို့ပြောတယ်အဲ့ဒီလိုပေါ့လေဒါ तू ကဉာဏ်ကောင်းတယ်အာတမာတိကောင်းတယ်နော်အဲ့လိုပြတော့မြတ်စွာဘုရားဟောတဲ့တရားတွေကိုအားလုံး तू ကမှတ်မိအဲ့မှတ်မိတဲ့ကြောင့်မို့အခုပထမသင်္ကန်းတင်ပွဲမှာသူ့ကိုတုတ်တန်နဲ့အပိဓမ္မာကိုတောင်းပေးတယ်။အဲတောင်းပေးလို့သူကရှောက်တဲ့ခါမှာဧဝံမေတုတံဧဝံမေတုတံဆိုတာအများရန်ပါ။အဲဧဝံမေတုတံဆိုတာဗမာလိုပြန်လဲတော့ပါလေ။တပည့်တော်ဒီလိုကြားခဲ့ရပါတယ်။ဒီလိုကြားလိုက်ရပါတယ်လို့ပြောတာ။ဧကံတမယံဘဂဝါသဝတိယံဝိဟရတိ။အခါကဘာမှာတဲ့နော်မြတ်စွာဘုရားဟာသာဝတိမြို့မှာနေတော်မူပါတယ်ဒီမြတ်မှာအခါတပါးလို့သာဆိုတဲ့ဘယ်နှစ်ဘယ်လဘယ်ရက်စသဖြင့်မပါလာဘူးအဲ့တော့အထကထာဒီမှာကတော့ဘယ်လိုပြောလဲဆိုတော့ရှင်အနန္ဒာဓာရီအကုန်သိပါတယ်တဲ့နော်သိပြီမလို့ဓာရီအကုန်မပြောခဲ့ဘူးတဲ့အဲ့တော့အမှားအခက်မှာဆိုလို့လားမသိပါဘူးဒါမှမဟုတ်အဲ့တုန်းကသာတေချာပြောခဲ့ရင်တို့အခုသိခံကြမှာနော် chronologically လုပ်လို့ရတယ်အခုတော့အဲ့လိုမပါတော့လုံးလို့မရအောင်အဲအခါတပါးဆိုတော့ तू ကတော့သိတယ်ပေါ့ဘယ်တော့ကဆိုတော့ဒါမှမဟုတ်ဒီမှာကျတော့အခါတပါးလို့ပြောတော့အဲ့နဲ့လုံးမယ်ဘယ်နှခုနှစ်ခါမှန်တောင်းမသိနိုင်ဘူးနော်သာဝတိမြို့မှာနေတော်မူတယ်တဲ့သာဝတိကိုရှင်းတော့လေပြီးပြီးနဲ့ပြောသုံးလို့ရှိတယ်သာဝတိပြီးမှာဒါမှမဟုတ်တကယ်ကံဆွေကြီးမဟုတ်ဘူးအမှန်တော့မြို့ကိုပဲတော့ပြီးပြီးနဲ့ခေါ်တယ်အဲ့တော့သာဝတိမြို့ဆိုတာဒါအခုတော့အိန္ဒိယမှာပေါ့လေဒီလိုမှာရှိခဲ့တဲ့မြို့ကြီးပေါ့အဲ့ဒီမြို့ဘာကြောင့်တာဝတိလို့ခေါ်တယ်လဲဆိုတော့ထပ်ဆရာကဖွင့်လာလူသုံးပစ္စည်းမှန်သမျှအကုန်လုံးရှိတယ်တဲ့အဲ့ဒီမြို့မှာဒါကြောင့်မို့သူ့ကိုတာဝတိလို့ခေါ်တယ် ကုန်းတွေကုန်းတွေချင်းချင်းတွေ့တဲ့ခါကျရင်အဲမင်းတို့မြောဘာရှိလဲဟဲ့လို့မင်းကအကုန်ရှိတယ်ဟဲ့လို့ပြောတယ်အဲ့ဒီအကုန်ရှိတယ်ဆိုတဲ့ဟာမှာဟိုပါဠိစကားနဲ့ပြောတော့တပ်ပံအဋ္ဌိလို့ဒီလိုပြောတာအဲ့ဒီတပ်ပံအဋ္ဌိကနေပြီးတော့တာဝဋ္ဌိလို့ဖြစ်လာတယ်လို့ဆိုတာအဲ့တော့ပါဠိစကားတော့မှန်မိခြင်းနေပေါ့လေတာဝဋ္ဌိမျိုးဆိုဘာကြောင့်တာဝဋ္ဌိလို့ခေါ်လဲလူလူလူသုံးဆောင်ဆောင်မှလည်းအကုန်ရှိလို့တာဝဋ္ဌိလို့ခေါ်တယ်အခုနေညာတာဝဋ္ဌိဆိုရင်ဘယ်လိုနေရာဘယ်တန်းကြီးခေါ်ဖို့ကောင်းလဲနော်ဒီတန်းကြီးခေါ်ဖို့မကောင်းလားနော်အဲလူသုံးပစ္စည်းကထောင်နဲ့ပေါင်းနဲ့ချီပြီးတော့ရှိတယ်အဲတို့ဒီရောက်စာတခါပြောက်ကလျှောက်တယ်ရှင်းပြရတဲ့ရှင်းပြရစိတ်ထဲမှာဒီပစ္စည်းလေးတစ်ခုတော့ရှိရင်ကောင်းမှာပဲလို့စိတ်ကူးကြည့်လိုက်တယ်ပြီးရင်ဆိုင်သွားကြည့်တယ်အဲ့ပစ္စည်းကစီပြီးသားဖြစ်နေတယ်နော်ဒီပစ္စည်းလေးရှိရင်ကောင်းမှာပဲဒီပစ္စည်းမျိုးသူများတွေကထွင်ထားရင်ကောင်းမှာပဲလို့အဲ့လိုစိတ်ကူးပြီးတော့ကြည့်ဆိုင်ရောက်သွားရင်အဲ့ဒါဟိုအစင်းသိရှိတယ်တဲမှန်တယ်ဟောဆိုဒီနိုင်ငံလူတွေကစီးပွားရေးကအလွန်မျက်စိပွတ်နေလို့ဆိုတော့ထိုင်ကြံနေတာဆိုတာကဘာလေးဘယ်ဟာလေးထွင်ရရင်ကောင်းမှာဟိုဟာလေးထွင်ရရင်ကောင်းမှာလူလုံးပစ္စည်းအလွန်ပေါများဒါကြောင့်တာဝတိဆိုကဆိုအမေရိကခေါ်ကောင်းနော်တာဝတိယဝိဟရတိတာဝတိမြို့မှာနေတယ်ဆိုတာတာဝတိမြို့ထဲမှာနေတာမဟုတ်ဥမှန်ကတော့တာဝတိမြို့အနီးအနားမှာတာဝတိမြို့အပြင်ဘက်အနီးအနားမှာနေတာကိုဆိုလိုတာရှေးတုန်းကကြောင်းနေဆောက်တဲ့ခါကျမြို့ထဲမှာတိတ်တဆောက်မြို့ပြင်မှာဆောက်တယ်ဟမ်အဲမြို့ပြင်မှာဆောက်တော့မြို့နဲ့မလမ်းမကမ်းဆုံးခံသွားလို့အဆင်ပြေတဲ့ distance ပေါ့ဟာတိတ်ဝင်းရင်လည်းဆုံးခံတော့ဖို့ခက်ဟာတိတ်ကတ်နေတော့လည်းမြို့တန်းခြူတယ်ဆိုတော့မြို့နဲ့မနီးမဝေးသောခံလည်းသွားလို့ပြန်လို့လွယ်ရမယ်အဲစိတ်လည်းစိတ်ငြိမ်ရမယ်လူလည်းမရှုပ်ရဘူးဆိုတဲ့နေရာမျိုးမှာမှဘုန်းကြီးကျောင်းဘုန်းကြီးကျောင်းတင်ရတယ်နော်အခုဒီမှာတော့ပဲတော့မျိုးတဲ့လိုက်ဘုန်းကြီးကျောင်းတင်ထားမျိုးပြင်တဲ့ရှားတယ်ဆိုလဲခုအဲ့ဒါဒီတဲ့ငါဘလောက်ပြီးနေမလဲဆိုတော့ကြည့်ပြီးတော့ရှားရှားရှားရမြေလည်းပေါ်တာဟုတ်လားမြေပေါ်တဲ့စားကဒီလည်းပေါ်တယ်ဟုတ်လားညီခွက်လည်းပေါ်တယ်ဟုတ်သူ့မခဲရဘူးဆိုတော့ဒါကိုကြိုက်ရွေးလို့ရတာပေါ့အခုကမှအဲ့လိုကတော့မရွေးနိုင်ကြဘူးတာဝတိမြို့အနီးမှာနေတယ်တဲ့နော်တာဝတိယံဝိဟာရတိဇေတဝနေအနာထပိဏ္ဍိကတ္တအာရမေဇေတဝနေဆိုတော့ဒါဇေတဝန်ကျောင်းပေါ့ဇေတဝနကိုဗမာဇေတဝန်လို့ပေါ့ဒီခေါ်လိုက်ဇေတဝန်ကျောင်းဇေတဝန်ကျောင်းတော်မှာနေတယ်အဲ့ဒီဇေတဝန်အကြောင်းတော်ကခုနပြောတဲ့အတိုင်းတာဝတိမြို့ထဲမှာမဟုတ်ဘူးတာဝတိမြို့ပြင်အနီးပါမှာမြို့အနီးနာမှာရှိတယ်အဲ့ဒီဇေတဝန်အကြောင်းတော်ကဘဒုစုတာတော့နဲ့ဆိုအနာထပိဏ္ဍိကတ္တအာရမေအနာတဖိန်တတိကြီးရဲ့မွေလျော်ရာမိယာပေါ့အာရမဆိုတာဟိုခုခေတ်ပြောမှာဆိုပတ်ဆိုတဲ့နေရာမျိုးပေါ့တပင်းမျိုးပါလေရှိတယ်လူတွေတော့ပြီးတော့အပန်းဖြေတဲ့နေရာမျိုးကိုအာရမလို့ခေါ်တယ်အဲနောက်ကြတော့အာရမဘုန်းကြီးကျောင်းကိုလည်းအာရမလို့ခေါ်တော့ဗာမုဟိုဘာသာရေးနဲ့ပတ်သက်ပြီးတော့ဟိုမွေလျော်ရနေရပေါ့လေလူတွေပြောသူပြောတာတော့မဟုတ်ဘူးဒါမှမဟုတ်စိတ်ငြိမ်နေဆိုတော့ဟိုဘာသာရေးနဲ့ပတ်သက်ပြီးတော့မွေလျော်ရကောင်းတဲ့နေရဆိုတော့အာရမဒါကြောင့်မို့ဟိုအခုခေတ်ကျတော့ဘုန်းကြီးကျောင်းမှရင်အာရမလို့သုံးလို့ရတယ်ရှိရတော့အာရမဆိုရင်ဘုန်းကြီးကျောင်းလည်းဘုန်းကြီးကျောင်းကိုလည်းအာရမလို့ခေါ်တာပဲဥယျာဉ်တို့ခြံတို့ခုနလို Golden Gate လိုဟာမျိုးပေါ့ဟုတ်လား Park လိုဟာမျိုးလဲအာရမလို့ခေါ်တာအဲ့ဒီမှာဇေတဝနနော်ဇေတဝန်ရယ်ပြီးတော့အနာထပိဏ္ဍိကအနာတဖိန်တတိယနေရာပေါ့လေဆိုတော့ပထမဇေတဝနမှာဇေတကိုမှတ်တာဇေတမင်းသားပထမဆုံးဒီနေရာကဇေတမင်းသားပိုင်တယ်ဒီခြံကဟုတ်လားဇေတမင်းသားပိုင်တော့ကိုသူကအနာတပင်းကသွားဝယ်တယ်။သွားဝယ်တဲ့အခါကျတော့ဇေတမင်းသားကဘယ်လိုပြောလဲဆိုတော့"ရွှေပြားတွေခင်းဝယ်တော့မှငါမယောမှုกว่าလို့အဲ့လိုပြောလိုက်တယ်။အဲ့ဒါကိုဇေအနာတပင်းတတိယလဲ။ဒါမင်းရွှေပြားတွေခင်းပြီးတော့ဝယ်ရောင်းမယ်ဆိုတဲ့အဓိပ္ပာယ်ပေါ့လေငါဝယ်မယ်။ဒါကလည်းမယောမှုဆိုတော့အဲ့ဒီမှာရောင်းမယ်ဝယ်မယ်နဲ့ဆိုတော့တရားသူကြီးတွေရောက်ရအောင်။တရားသူကြီးတွေရောက်တဲ့တရားသူကြီးတွေဆုံးပြိုက်တယ်။အေးမင်းကဒါခင်းပေးတော့မှမရောဘူးပေါ့လေဆိုတော့ဆိုလိုပြောတယ်အဲ့တော့မင်းဒါခင်းပေးရင်ရောင်းမယ်ဆိုတဲ့အသေးပဲရှိတယ်ပေါ့ဒါမင်းရောင်းရမယ်ဆိုတော့သူရောင်းလိုက်ရတယ်ရောင်းတဲ့ခါကျတော့အဲ့ဒီညီမှာခါတဲ့ဘာခွန်မလဲ စေပြားတယ်နော်စေပြားတယ်ခင်းပြီးတော့ဝယ်လာတယ်ဘောဖိုးတယ်မလားကြည့်မဟုတ်ဘူးခင်းဆိုတော့ကွိုင်းနေရှိတယ်မလားကွိုင်းနေချပြီးတော့အဲ့ဒီမြေကြီးစီအောင်ကွိုင်းချပြီးတော့အဲ့ဒီကွိုင်းနေပြေးလိုက်တာပေါ့အဲ့ဒါဘလောက်တန်လား78ဂရီအဲ့ဒီပတ်ကင်းနေပြန်78ဂရီကုန်ခံပြီးတော့ဝယ်လိုက်ဝယ်ပြီးတော့ကြောင်းဆောက်တော့ကြောင်းဆောက်တာလည်း78ဂရီကုန်တယ်78ဂရီတန်နဲ့ကြောင်းကြီးဆောက်တယ်စေတဝန်ကြောင်းတော်ကြီးပြီးတော့အဲ့ဒီကြောင်းပူဇော်ပွဲလုပ်တော့78ဂရီတခါကုန်တယ်ဆိုအလုံးပန်းဂရီရှိလား78 3ဟမ်ကယ်လ်ကူလေးတာကြိုင်အောင်မလား54ပေါ့ဟမ်အဲ54ဂရီကုန်တယ်အလုံးပေါင်းသွားတယ်ညီက78ဂရီတန်နဲ့ကျောင်းက78ဂရီတန်နဲ့ပွဲလုပ်တာက78ဂရီကုန်တယ်အဲ54ဂရီကုန်ကြခံပြီးတော့ချောင်းတီထောင်ထားတဲ့ကျောင်းတော်ကြီးတဲ့ဇေတဝန်ကျောင်းတော်ဒါကြောင့်ဇေတဝန်ဒီအနာတပိဋကတအာရမလို့နှစ်မျိုးလုံးပါလာဇေတဝန်ဒီကဒါဇေတမင်းသားကဆိုတာပထမပိုင်းရှင်နော်အနာသပိဋကတကဒုတိယပိုင်းရှင်အဲ့တော့မြတ်စွာဘုရားကိုလှူပြီးတဲ့နောက်လဲသူကအနာရပင်တတိယကျောင်းလို့ဒီလိုပဲလူတွေကတွင်းနေတယ်ပေါ့ပြေတော့မင်းဘယ်ကြောင်းသွားမလို့လဲဆိုအနာရပင်တိကြောင်းသွားမလို့နော်စေတဝန်ကြောင်းသွားမလို့လို့ဆိုတယ်တန်ခကြောင်းမြတ်စွာဘုရားကြောင်းလို့မပြောကြတော့ဘူးဟာဒါဒီလိုပဲပေါ့ဟိုရှေးကပြင်ပြတဲ့နာမည်တန်လိုက်ခေါ်တာလေလက်ရှိအဲလောကမှာလည်းရှိအဲ့တော့အနာထပိဋိကအနာရပင်တိဆိုတာကဘာကြောင့်သူ့ကိုအနာထပိဋိလို့ခေါ်တယ်လဲတဲ့နော်သူ့ရဲ့ personal name ကသူ့ဓာတ်ကြတယ်အနာထပိဋိမဟုတ်ဘူးသူ့ငယ်နာမည်လို့ပြောရင်လည်းပြော personal name ဒါမလို့ဒီနာမည်မတင်တော့ဘဲနဲ့သူ့ကိုအနာတပိန်လို့ပဲခေါ်ကြတယ်အဲ့တော့အနာတပိန်ဆိုတာပါဠိစကားအနာထပိဋိကဆိုတဲ့စကားလာတယ်အနာထဆိုတာကိုယ်ွယ်အားထားရမရှိတဲ့လူတွေကိုအနာထလို့ခေါ်အခုခေတ် homeless လို့ဟာမျိုးတွေပေါ့အနာထပိဋိကမှာပိဋ္ဌဆိုတာကသမင်းဆိုတဲ့အဓိပ္ပာယ်ရှိတယ်အစားအစာဣကအဲ့မှာပိဋိကပိဋ္ဌဆိုတာဣကလေးကြံဟုတ်လားအဲ့ဒီဣကဆိုတာပေးတတ်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်။အဲ့တော့ဒီကိုယ်ပဲအားထားရမရှိတဲ့လူတွေကိုဒီအစားအစာပေးတတ်တဲ့ပုဂ္ဂိုလ်လို့ဒီလိုဆိုလို့ဒါကမှလည်းအလွန်တရားတရားကောင်းတဲ့နော်ကရုဏာတရားကြီးမှပြီးတော့တရားတရားကောင်းတဲ့အလှရှင်ကြီးပေါ့ဒါကြောင့်မို့သူ့ကိုအနာထပိဋိကလို့ဒီလိုခေါ်တာအဲသူဂုံကိုပဲဂုံကျင်ပြီးတော့ခုခေတ်မှာလည်းပဲဖရာလှူတယ်လူဖရာတကာကြောင်းလှူတယ်ဒီကြောင်းတကာခေါ်တာမျိုးလို့ပေါ့လေအဲ့မှာဟိုမှာလည်းသမင်းတကာဆက်တိတ်ပဲပေါ့ခေါ်အဲ့တော့အဲ့ဒီဟာပဲကျင်ပြီးတော့အနာတပိစဲနာမည်ပဲသူကျင်ပြီးတော့သူတတ်တတ်ဆိုတဲ့နာမည်ကကြောက်သွားတယ်ပေါ့လူတွေကမတုံ့တော့ဘူးဖြစ်တယ်ပေါ့အဲ့ဒီတတိယမြတ်စွာဘုရားကိုလည်းသူကတိတ်ကြည့်နေတယ်မြတ်စွာဘုရားဒီတော်မှာရှိရင်သူကနေတိုင်းသွားတယ်သွားပြီးရင်သွားညနေပိုင်းသွားရင်သွားစားကြတော့ဆက်လေးယူသွားနေတာလေကိုရင်နေတော့ပါလေချော်ရီတို့ဘာတို့ညာတို့လေးတွေလည်းယူသွားမနဲ့သွားလဲဆွန့်နေပါလေယူသွားတယ်အဲ့ဒါလိုသွားတယ်အဲ့ဒါထားပါတော့မြတ်စွာဘုရားကသူကတိတ်ကြီးညိုတယ်အဲ့သူကမြတ်စွာဘုရားနဲ့ပထမတွေ့တဲ့အခါမှာပဲသောတာပန်ဖြစ်တာအဲ့ဒီအနာရဘိတတိယကြောင့်မြတ်စွာဘုရားနေတော်မူတယ်တဲ့နော်စေတဝနေဝိဟရတိအနာထပိဋိကတအာရမေအထကောအိညတရာဒေဝတာအဲ့ဒီနေတော်မူတဲ့အခါမှာအိညတရာဆိုတော့ဗမာစကားနဲ့တူတူပဲနော်ဗမာစကားအိညတရာဆိုတာပြောတာအမှတ်မထင်ပုဂ္ဂိုလ်ပေါ့ဟုတ်လားတောင်းဘူးရမရရဝဲရမတာဟုတ်လားတောင်းဘူးဒီကြရောက်ဒီကြရေးရတယ်အဲ့ဗမာအခုဗမာပြည်မှာရေးနေကြတယ်ဘယ်လိုရေးတော့တောင်းဘူးရရပြောရေးကြတယ်အဲ့ဒါတက်မှားအိညတရာနော်အိညတရာဟုတ်အညတရာအညတရာဒေဝတာလို့ပြောလိုက်တဲ့ဖြင့်သူဟာဘယ်နှစ်ဖဲလို့အတိအကျမရှိဘူးပေါ့ဣသဒိဏတာပေါ့ဟမ်လူတယောက်ဆိုတာမျိုးလို့ပေါ့လူတယောက်ဆိုတာမောင်ရှိပဲမောင်မဲပဲလို့မပြောဘူးလူတယောက်ဆိုတာမျိုးလို့ပဲဒီမှာလဲနတ်သားတယောက်ပေါ့အညတရာဒေဝတာအဲ့ဒီအမှတ်မထင်တဲ့နတ်သားတယောက်ကိုခုနတရားမင်းကမြတ်စွာဘုရားရှင်လွှတ်လိုက်တော့သူအခုလာတယ်ဟမ်သာတော့ဘယ်အချိန်မှလာတယ်လေတဲ့ဣညတရာဒေဝတာအဘိကန္တာယရတ္တိယအဘိကန္တဝန်အဘိကန္တာယရတ္တိယနော်အဘိကန္တဆိုတာကလွန်သွားတယ်ရတ္တိဆိုတာကညစ်နော် ညှင့်လွန်သွားပြီးတဲ့အခါမှာလာတယ်တဲ့ဆိုတော့မဲချိန်မှာလာတယ်လို့ထင်တော့ဟဲ့မှန်တယ်နော်ညဆိုရင်လို့တယ်တညလုံးမอยู่တယ်လေဒီမှာညရှေ့ပိုင်းသာอยู่တယ်ညလွန်မှလာတယ်ဆိုတာညရှေ့ပိုင်းလွန်သွားတဲ့ချိန်ဆိုတော့တကောင်တန်းကောင်ရံလို့ခေါ်တယ်တန်းကောင်ရံမှလာတယ်ညဆိုတာကနေတဲ့ schedule ရှိတယ်ညညဆိုတာကနေတဲ့ schedule မှာအဲ့ဒီတန်းကောင်ရံဟာနှစ်တည်းအတွက်အဲ့ဒီချိန်မှာရံနေတဲ့အိတ်ကုန်ပြီပေါ့လူတွေလည်းမလာတော့ဘူးမလားအဲ့ဒါနှစ်တည်းအတွက်ထားတာနှစ်တည်းလာခြင်းအဲ့ဒီချိန်မှာလာဒါကြောင့်မဒီနှစ်ဟာလည်းတန်းကောင်ရံမှလာတယ်အဲ့တန်းကောင်ရံကိုအပိကံတရားရတ္တိရလို့ဆိုတယ်ဒါမြင့်ကုံသွားတဲ့ခါမှလာတယ်ညကုံသွားတဲ့ခါမှလာတယ်ဆိုမယ်လို့တကယ်တညလုံးကုံသွားတဲ့ခါမှလာတာမဟုတ်ဘူးနော်ညရဲ့ပထမပိုင်းကုံသွားတဲ့ခါမှလာတန်းကောင်ရံလို့ခေါ်တယ် around midnight ပေါ့အပိကံတဝန္နာဒီကြတော့အပိကံတကလွန်တော်မဟုတ်ပြန်ဘူးနော်ဟိုနှစ်တက်ဖွယ်ဆိုတဲ့အသေးပဲဟောတော့အပိကံတဝန္နာကအလွန်နှစ်တက်ဖွယ်သောအစင်းရှိသည့်ဖြစ်ရေသူကြည့်လို့သိကောင်းတယ်ပေါ့ဒီနာနတ်ဆိုတော့လှတယ်ခင်ဗျာနော်ကေဝလကပ္ပံဇီတဝန္နာဩဘာတ္တဝါအဲ့တော့ဇေဒမွန်ကျောင်းတော်တစ်ခုလုံးကိုတဲ့သူ့အယောင်နဲ့ကိုယောင်နဲ့သုံးလင်းစီပြီးတော့လာတယ်မဟုတ်ဘူးနတ်ကလားအဲနတ်ကသူ့အယောင်နဲ့လားအာသာမဆိုရတော့သူ့အယောင်ကမြတ်စွာဘုရားမျက်နှာရောက်တဲ့ခါကျတော့မတိုးထင်တော့ဘူးပေါ့ဟုတ်လားမြတ်စွာဘုရားကိုယ်ရောက်ရှိတယ်ဒါမှလို့တခြားဒေဒုံကျောင်းတော်တစ်ခုလုံးကိုသူကတည်းက site ကြီးနဲ့ဖိုးသလိုပေါ့လေအဲ့လိုချိန်လေးအောင်လုပ်ပြီးတော့လာတယ်တဲ့အဲ့လိုလာပြီးတော့ကေဝလကပ္ပံစေတဝနာဩဘာတ္တဝါယေနဘဂဝါတိနုပတင်ကမိမြတ်စွာဘုရားရှိရာအရတ်တို့ချင်းကတ်တယ်မြတ်စွာဘုရားရှိရာအရတ်တို့တွားတယ်တဲ့ဥပသင်္ကမိတ်တော်အဲ့လိုတွားပြည်တဲ့နောက်ပါတော့ပြောဘဂဝန္တံပြီးွားတဲ့တော်ဟုတ်လားမြတ်စွာဘုရားကိုရှ िख ိုးတယ်မြတ်စွာဘုရားရှ िख ိုးပြည်တဲ့နောက်ဧကမန္တံအထာတိတင့်လျော်တဲ့နေရာမှာရက်နေတယ်နော်တင့်လျော်တဲ့နေရာတင့်တင့်လျောက်ပတ်တော့နေရာလို့ရှင်းတော်တယ်အဲ့လိုတော့အဲ့ဒီတင့်တင့်လျောက်ပတ်တော့နေရာဆိုရမှာအဓိပ္ပာယ်ရှိအမှတ်မတင်နေရာကိုမဆိုလိုဘူးဒီနေရာမှာတင့်တင့်လျောက်ပတ်ဆိုတာဘယ်လိုနေရာကိုဆိုတယ်ဆိုတာကျမ်းဂန်မှာဆိုထားတာရှိတယ်အဲတော့မြတ်စွာဘုရားကိုသွားပြီးချင်းကတ်တဲ့အခါမြတ်စွာဘုရားကိုဖူးဖို့သွားတဲ့အခါဆရာတော်ကြီးတွေဘာကြီးတွေပေါ်လေအထံသွားတဲ့အခါဘယ်လိုနေရာမျိုးမှာနေရမယ်ဆိုတော့နေကြီးရှိတယ်ဒါအခါခတ်သိမ်းလိုက်နာနိုင်မှာတော့မဟုတ်ဘူးလူတွေအများကြီးသူ့ပြီးတရားဟောနေခါမျိုးမှာဒါလိုက်မလိုက်နာနိုင်ဘူးသို့တော့ကိုတယောက်တည်းနှစ်ယောက်တည်းစသည်ဖြင့်သွားတဲ့ခါမျိုးမှာကျတော့လိုက်နာနိုင်တယ်အဲ့လိုနေရာမျိုးကိုတင့်တင့်လျောက်ပတ်တော်နေရာလို့ခေါ်တယ်ဘယ်လိုဟာမျိုးလဲဆိုရင်အဲ့ဒီအကြောင်းပြန်ပေါ့လေဟုတ်လားမတင့်တင့်မလျောက်ပတ်တဲ့နေရာမျိုးကနီးလွတ်တဲ့နေရာတဲ့နော်ဖယားနာဘုန်းကြီးနာတိတ်နီးနီးလေးကပ်ပြီးတော့မရှိကနေဝေးလွတ်တဲ့နေရာတိတ်နီးနီးကတော့လည်းပဲကြည့်ရပြီးပြောတော့မလွယ်ဘူးပေါ့တိတ်ဝေးလုံးတယ်လည်းပဲအောပြောနေရမယ်အဲ့တော့ဝေးလုံးတဲ့နေရာအေးပေါ့မနှီးလို့မဝေးလုံးမှနေရမှာနော်ပြီးတော့ကိုကလေညာကမနေရဘူးတဲ့နော်လေတိုက်တဲ့ဘက်ကနေဖုန်းကြီးဖယားကြီးလေတော့မယ်ဆိုတော့အဲ့လေညာကလည်းပဲမနေရဘူးတဲ့ပြီးတော့မြင့်တဲ့နေရာကလည်းပဲမနေရဘူးတဲ့ပြီးတော့ရှိတဲ့ကြီးလည်းမနေရဘူးတဲ့နော်စကားပြေလို့ကြည့်ရင်တည်းကြီးကြည့်နေရမှာပြီးတော့နောက်လည်းမနေရဘူးတဲ့ဘယ်နှမျိုးရှိတော့အဲ့ဒီမနေရမနေရ
6
မျိုးအေး6မျိုးဘာလို့ပြန်ပြောလဲအဲပြီးတော့ပါလေညာမှာလည်းမနေရဘူ
း
ဟမ
်
အဲအမြင်ပါဘယ်နှမျိုးတော့
6
မျိုးကောင်းပြီအဲ့ဒါမှတ်ထားကြပါမနေရပါနေရနော်ဒါကိုလူနေနေနဲ့စီးကြရင်တော့အဲ့လိုနေရာမျိုးရွေးလို့ရတာပေါ့ဟုတ်လားလူအများကြီးနဲ့တရားဟောနေခါမျိုးပါမျိုးတော့ဗာရွေးလို့ရမှာလားအေးဒါကြောင့်မို့သူတို့ကလည်းဒီလိုရှင်းလို့ရတော့ဒီလိုမနေတဲ့နေရာနေတဲ့နေရာဆိုပြီးတော့ရှိတော့အဲ့ဒါနေတဲ့နေရာတနည်းအားမှာသူကနေတော့ထိုင်လိုက်ရလားဟင်ထိုင်လိုက်ရလားဘာမသိသေးဘူးအဲဧကမနာအထာတိအထာတိဆိုရက်တယ်လို့ဆိုတော့နော်မထိုင်ဘူးတဲ့နဲ့ကခုကလူတွေကြောင်းလာတဲ့ခါကျတော့ အာကိစ္စရတယ်ကိစ္စရတယ်သူအများများပြန်ရင်တော့မထိုင်ဘူးဟုတ်လားဟုတ်တယ်ဟုတ်လားအဲကျောင်းတဲ့ခြေတစ်ဖက်ထားပြီးတော့ပြန်ပြန်လွှတ်ချင်တယ်လို့ပြန်သွားကြဒီလိုပဲတဲ့နတ်တရားလည်းအများများပြန်ရင်တော့သူကမထိုင်နော်အဲဘာကြောင့်လဲဆိုတော့နတ်တွေဘုမလူတရားလူလူနတ်နေရာတော့မကြိုက်ဘူးလေအဲတယုဒနာလောက်ကနေပြီးတော့လူနတ်နေနန်းတယ်ဆိုတော့မတက်တာလို့လာရင်လည်းတော့မြန်မြန်ပြန်ကျင်တယ်တဲ့အမိုက်ပေါ်ကြီးနားသွားကြည့်သမှာလားကိုဟဲ့ဒီဒီနိုင်ငံမှာတော့အမိုက်ပေါ်လည်းမရှိတော့ခက်တယ်ပြောရတာရာကိုအမိုက်ပေါ်ကြီးရှိရလားအဲအဲ့တော့အဲ့ဒီပေါ်သွားကျင်လားမတက်တာလို့သွားရရင်လည်းနှခေါင်းလေးပြေးပြီးတော့မြန်မြန်ပြန်ကျင်တာပေါ့နော်ထို့တူပဲတဲ့ဒီနတ်တရားလည်းလွတ်ပြီးလာတဲ့ခါကျတော့လူနတ်မခံကျင်ဘူးလည်းမြန်မြန်ပြန်လာအမြန်မြန်ပြန်တော့ထိုင်နေကြားနေမှာဆိုတော့မထိုင်ဘူးလည်းမတက်ရတဲ့ဒါက explanation တမျိုးပေါ့နော်နောက်တစ်ခုကတော့ဘာလဲဆိုတော့ထိုင်နေဆိုတော့ကအပန်းပြေအောင်လုပ်တာတဲ့မောတော့ထိုင်နေပေါ့ပန်းတော့ထိုင်နေတယ်မှာမောတယ်ပန်းတယ်ဆိုတော့ဘာမှမရှိဘူးအဲဒါကြောင့်နတ်ကမထိုင်ဘူးတဲ့နောက်တစ်ခုကတော့အခုကဖရားလည်းရှိတယ်ဖရားနတ်မှာဟိုယဟန်နေရာလည်းရှိတော့သူတို့ကယူသေးသောအချင်းလည်းမထိုင်ဘူးတဲ့နော်မတက်ရပြီလားကထိုင်နေတဲ့ဆိုင်ပို့ပြီးအယူသေးပြီလားရောက်တယ်ပေါ့လေအဲအဲဒါကြောင့်မို့လို့မထိုင်ဘူးတဲ့အဲ့ဒီလိုနတ်ဟာဘုရားကြီးလာတဲ့ခါကျတော့မဆိုင်မှုရတယ်။တို့ဗမာအယူထမ်းလို့ဒီကောင်ရိုင်းနေပြောမှာဟဲ့။မတ်တကြီးရတာ။အရှိအယူသားတာအဲရတာကပို့ပြီးတော့လေးစားတယ်နော်။အဲအဲ့ဒါကြောင့်မို့ဧကမန္တံအထာတိဧကမန္တံတိတာခောတာဒီဟိုတာအဲ့ဒီလိုရက်ပြီးတဲ့ခါကျမှာတဲ့မြတ်စွာဘုရားကိုဂါထာနဲ့ရှောက်တယ်။ဘဟုဒီဝမနုဿာသာသတိဖြင့်ဂါထာနဲ့ရှောက်လိုက်တယ်ဟမ်အေးဒါကြောင့်မို့ဒီနေ့ဒါနဲ့ပဲပြီးကြစို့တဲ့ညီတန်းနဲ့ပဲပြီးသွားပါလေနော်အဲ့တော့နတ်ကလာပြီးတော့တန်းကောင်ရာမှာနတ်ကလာပြီးတော့မြတ်စွာဘုရားကိုဒီဂါထာလေးတစ်ပုဒ်နဲ့ရှောက်တယ်ဆိုတော့မင်္ဂလာတရားကိုဟောတော်မူပါဘုရားလို့ဒီလိုတောင်းပန်တာပေါ့လေအဲ့နောက်မြတ်စွာဘုရားလည်းမင်္ဂလာတရားကိုဟောပြလိုက်အဲ့တော့နောက်တစ်ခါကျတော့မင်္ဂလာတုတ်ထဲကြိုက်ရရောက်ရပေါ့နော်ကံရောက်မင်္ဂလာကဗျာဆိုလေးတွေမရှိဘူးဟုတ်လားရှိလားဟမ်မရှိရင်တော့ယူသွားအဲ့ဒါတော့ဘာခေါ်လဲခလေးလေးတွေဆိုလို့ကောင်းတာနော်ဟမ်